ထိုင်နိုင်ငံကိုလာရောက်မဲ့ဗီဇာကင်းလွတ်ခွင့်သဘောတူညီထားတဲ့နိုင်ငံတွေကခီးတယ်တွေကိုစားရောက်ဗီဇာအရင်ရက်30ပေးထားရင်အခု45ရက်ထိနေထိုင်ခွင့်တိုးပေးဖို့ထိုင်းပြည်ရဲ့ဝန်ကြီးဌာနကမနေ့ကဆုံးဖြတ်လိုက်ပါတယ်။ဒီခွင့်ပြုချက်အရနိုင်ငံပေါင်း64နိုင်ငံခီးတယ်တွေကိုလာမဲ့အောက်တိုဘာ1ရက်နေ့ကစပြီးထိုင်းနိုင်ငံထဲမှာလာရောက်ခွင့်သက်တမ်းတိုးပေးလိုက်တာဖြစ်ပါတယ်။အရင်ကစားရောက်ဗီဇာ15ရက်ရတဲ့နိုင်ငံသားတွေကိုရက်30ထိတိုးပေးလိုက်တာဖြစ်ပြီးရက်30ရပြီးသားသူတွေကို45ရက်အထိနေထိုင်ခွင့်တိုးပစ်လိုက်တာပါဒါပေမဲ့လည်းမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကိုတော့အရင်ကစားရောက်ဗီဇာခွင့်ပြုထားတဲ့14ရက်ပဲနေထိုင်ခွင့်ပေးထားပါတယ်အခုချိန်ထိတော့ထိုင်းနိုင်ငံတွေကိုလာမယ်ဆိုရင်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သက်တေကအထောက်ထားဆေးမထိုးထားရင်တော့ရောဂါမရှိကြောင်း52နာရီအတွင်းစမ်းသပ်ထားတဲ့အဖြေပြရပါတယ်ကမ္ဘာလက်ခီးတဲ့အများပြားဝင်ရောက်နေချိန်မှာထိုင်းနိုင်ငံဘက်ကကမ္ဘာလက်ခီးသွားတွေကိုစားရောက်ဗီဇာသက်တမ်းထပ်တူပေးတာဖြစ်ပါတယ်ဒီလတလထဲမှာပဲခီးတဲ့တသန်းဝင်ရောက်လာပြီး2022ခုနှစ်တွင်ခီးတဲ့၅သန်းထိုင်းနိုင်ငံကိုဝင်ရောက်ခဲ့ပြီးဖြစ်ပါတယ်